Welcome to the Voice of America in Burmese.
Mingwan nyane kin ma daw ta shin mya shin 2019 khu ne July 1 ye Jatabrin ni nyane kin VOA season ni go American Piang Su myo daw Washington DC ga ni 6 nai khwe ga ni 9 nai thi line to meter 69 ne 25 lo ga ni dai ya thong le pi ni ba de. Jama idan sama di nyane kin twae season ni go tin set pi daw ma ba.
Chin aw lin hu ba.ဒီနေ့နားဆင်ရမယ့်တင်ပြတဲ့မှာတော့တမိုင်းဝင်2015ခုနှစ်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်တင်မတင်ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ကြေညာပါမယ်။အာဖဂန်နိုင်ငံကာဘူးမြို့မှာမနေ့တုန်းကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူပေါင်း90ထက်မနည်းသေဆုံးတဲ့ပေါ်အာဖဂန်နိုင်ငံသားတွေဝမ်းဝဲဖူးဆွေးနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှသောတာရှင်တွေနားဆင်ကြမှာကမြန်မာနိုင်ငံအနောက်ချမ်းဒေသတွေမှာဒီသတင်းပတ်အတွင်းတိုက်ခိုက်ခဲ့တဲ့အာပြင်ဆိုင်ကလုံးမူရာကြောင့်ထိခိုက်ပျက်စီးမှုတွေများပေမဲ့လည်းလူအသေးအပြောက်မရှိတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ကျွန်တော်ကမုံတိုင်းဆိုတာကြိုသတိသိရတဲ့အတွက်ကြောင့်ကျွန်တော်ကြိုပြီးတော့ပြည်သူတွေကိုသတိပေးတယ်ဒါကြောင့်တယောက်မှတည်ဆုံမှုမရှိဘူ
းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်ဧကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်27ရာစုပင်လုံဒုတိယညီလာခံရလဒ်နဲ့ပတ်သက်ပြီးတော့ SNLD ကရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကဒီကနေ့မှသတင်းစာရှင်းလင်းပွဲကျင်းပတဲ့သတင်းအပြင်2016ခုနှစ်အတွင်းကမ္ဘာငြိမ်းချမ်းမှုရော့ကျလာတဲ့အကြောင်းစာရတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်
တမိုင်းဝင်2015ခုနှစ်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်တင်မတင်ဆုံးဖြတ်ချက်ကိုဒီကနေ့ကြေညာမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဝါရှင်တန်ဒီသဆန်တော်ချင်းကြာသပတေးနေ့ညနေ3နာရီအချိန်မှာအင်ပီရယ်ရိုးစ်ဂါဒန်ကနေကြေညာမယ်ကြောင်းမနေ့ညကပဲ Twitter အင်တာနက်လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဆုံးဖြတ်ချက်အတွက်စဉ်းစားနေချိန်မှာနှစ်ဖက်စလုံးကအမြင်ပေါင်းစုံကိုနားထောင်နေတယ်လို့လည်းဝါရှင်တန်ကိုအလဲပက်ရောက်နေတဲ့ဗီယက်နမ်ဝန်ကြီးချုပ်ဝမ်ရှန်ဖက်နဲ့တွေ့ဆုံပြီးသတင်းထပ်ပေါင်းရကူးရည်မှာဗိုလ်ထုနေစောပိုင်းမှာသမ္မတထရန့်ကပြောဆိုထားပါတယ်။အင်ပီရယ်ပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုင်ဆာကတော့သမရဆွေးနွေးတံပင်နေသူတွေထဲမှာထိုက်တန်စီဝိုင်းလုပ်ငန်းရှင်တွေပြည်ပတိုင်းပြည်တွေကနိုင်ငံကောင်ဆောင်တွေပါဝင်တယ်လို့ပြောပါတယ်နိုင်ငံပေါင်း195နိုင်ငံကလက်ခံထားတဲ့နိုင်ငံတကာသဘောတူညီချက်ကနေထွက်ဖို့သမရထရန့်ဆုံးဖြတ်ထားကြောင်းသတင်းဌာနတော်တော်များမှဖော်ပြနေကြတာပါအမေရိကန်သမရဟောင်းဘရက်အိုဘားမားလက်ထက်ကသဘောတူညီချက်ကနေထွက်မဲ့အစီအစဉ်ပေါ်သမရရဲ့ Republican Party ကသဘောကျအောင်ကြားနိုင်ပြီမလဲပါဝင်ချင်ထင်သေးရေလှှရှားသူတွေအမေရိကန်ရဲ့မဟာမိတ်တွေကတော့မချင်မနှက်ဖြစ်နိုင်ပါတယ်သမရရဲ့ဆုံးဖြတ်ချက်မထွက်ခင်မှာပဲပါဝင်ချင်ထင်သေးရေလှှရှားသူတွေဝေဖန်ခဲ့ကြသလိုအမေရိကန်မျိုးကြီးတချို့ကမျိုးတော်ဝင်တွေကလည်းသဘောတူညီချက်ကိုဆက်လက်ထောက်ခံသွားမယ်ကြောင်းပြောဆိုခဲ့ကြတာပါလော့စ်အိန်ဂျလိစ်မျိုးတော်ဝင် Eric Cassidy ကတော့ press သဘောတူညီချက်ကနေထွက်ဖို့အင်ပီရိုကဆုံးဖြတ်ရင်တောင်မှလော့စ်အိန်ဂျလိစ်မျိုးမှာသဘောတူညီချက်ကိုလက်ခံကျင့်သုံးသွားမယ်ကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ညွှန်မျိုးတော်ဝင် Peter Blasio ကလည်း press သဘောတူညီချက်ကိုလက်ခံကြောင်းအမိန့်ထုတ်ပြန်သွားမယ်လို့ Twitter ကနေပြောဆိုထားပါတယ်
American သမ္မတဒေါ်နယ်ထရန့်ရဲ့ထိတ်တန့်လက်ထောက်တင်တဲ့ရုရှားကြားအခြေဆက်တွေကိုစုံစမ်းစစ်ဆေးမှုရပ်ပစ်ဖို့သမ္မတကဖိအားပေးခဲ့တဲ့ဆိုတဲ့အပေါ်ရာထူးကဖိရှားခံခဲ့ရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှုဟောင်း James Comey ကလူသိရှင်ကြားထွက်ဆိုဖို့ရှိတယ်ဆိုတာနဲ့ပတ်သက်ပြီးမေးမြန်းတာကိုမနေ့ဗုဒ္ဓနေ့က American သမ္မတအင်ပီရိုပြောခွင့်ရကရှောင်ရှားပြီးခက်တူတူဖြေကြားခဲ့တာမှာသူ့ရဲ့ဖြေကြားမှုကိုလည်းရုပ်သံမရိုက်ဖို့လည်းပြောကြားခဲ့ပါတယ်ကျွန်တော်တို့ရဲ့အလုပ်ကသမ္မတရဲ့လုပ်ငန်းစဉ်တွေကိုပဲအာရုံစိုက်ရမှာဖြစ်တယ်လို့အင်ပီရိုပြောခွင့်ရရှောင်းစပိုက်ဆာကဖြေပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးမေးလာသမျှမေးခွန်းနေအလုံးကိုရှေ့လျှောက်ပြင်ပရှိနေဖြစ်တဲ့မတ်စ်ကက်ဆိုဗစ်ကိုလွှဲပေးမယ်လို့လည်းပြောဆိုပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွင်းရုရှားဘက်ကဂျာဝင်နှောက်ယှက်ခဲ့မှုစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသမ္မတထရန့်ကသူ့ကိုယ်စားဆောင်ရွက်ဖို့နယူးယောက်မြို့ကရှေ့နေကိုပြီးခဲ့တဲ့သတင်းပတ်ကမှငှားရမ်းခဲ့တာဖြစ်ပါတယ်ရာထူးကထုတ်ပယ်ခံရတဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းအပေါ်စုံစမ်းစစ်ဆေးနေရတာကိုရပ်ပစ်ဖို့သမ္မတထရန့်ကတောင်းဆိုခဲ့တဲ့ဆိုတဲ့အပေါ် FBI ညွှန်ကြားမှုဟောင်းကိုမီကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာအစောဆုံးနောက်သတင်းပတ်တွေထွက်ဆိုဖို့ရှိတယ်လို့ CNN သတင်းဌာနကမနေ့ဗုဒ္ဓဟူးနေ့တုန်းကသတင်းထုတ်ပြန်ခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတန်တပန်ရက်ကွက်မှာမနေ့လုံကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူပေါင်း90ထက်မနည်းသေဆုံးပြီး400ယောက်တန်းရတဲ့အပေါ်အာဖဂန်နိုင်ငံသားတွေဝမ်းဝဲပူဆွေးနေပါတယ်။နိုင်ငံကတန်ယုံတွေနဲ့အစိုးရယုံတွေရှိတာကာဘူးမြို့တော်ကအချက်ချဝါစီအကဘာခန်ရက်ကပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီတဲ့ကားတွေအနီးအနားကအဆောက်အဦတွေထိခိုက်ပျက်စီးခဲ့တာပါ။အာဖဂန်အာဏာပိုင်တွေကတော့အညစ်အကြေးတင်တဲ့ကားပေါ်မှာပောက်ကွဲပျက်စီးတွေတင်ဆောင်လာပြီးတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။သေဆုံးသူအများစုကအရသားတွေဖြစ်ကြပေမဲ့တန်ယုံတွေမှာအမှုထမ်းနေတဲ့လုံခြုံရေးအဆောင်တွေလည်းပါဝင်ပါတယ်။ဒ က်ခိုက်မှုအတွက်ဘယ်သူမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူး။အာဖဂန်ထောက်လှမ်ရေးအေဂျင်စီ NDS ကတော့တိုက်ခိုက်မှုအတွက်ဟာခနီအစိုးရအဖွဲ့ကိုအပြစ်ပို့ထားတဲ့ကြေညာချက်ခတ်တူတို့သောထုတ်ပြန်ခဲ့ပါတယ်။တိုက်ခိုက်မှုအတွက်အင်းနီဂျင်ပါကစ္စတန်နိုင်ငံကထောက်လှမ်ရေးအေဂျင်စီ ISI ကကူညီခဲ့တယ်လို့လည်း NDS ကဆွဆွဲခဲ့တာပါ။အာဖဂန်နိုင်ငံကအစိုးရတွေရဲ့တိုက်ခိုက်မှုတွေမှာပါကစ္စတန်ပတ်သက်နေကြောင်းအရင်တုန်းကလည်းအာဖဂန်အာဏာရှင်တွေဆွဆွဲခဲ့ပေမယ့်ပါကစ္စတန်နိုင်ငံကတော့ဆွဆွဲချက်တွေကိုငြင်းဆန်လေးရှိတယ်ပါတယ်။
ဗင်နီဇွဲလားနိုင်ငံမြို့တော်ကာရာကတ်စ်မှာဆန္ဒပြပွဲကိုမျက်ရည်ဘုံနဲ့ထပ်ပြီးဖြိုခွဲခဲ့ရပြီးနောက်မှာတော့ဗင်နီဇွဲလားရှိအမေရိကတိုက်နိုင်ငံများနိုင်ငံခြားရေးဝန်ကြီးတွေအရေးပေါ်စည်းဝေးတိုင်ပင်ခဲ့ကြပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုရဲ့ဆိုရှယ်လစ်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူပေါင်း60သေဆုံးခဲ့ရပြီးဖြစ်ပါတယ်။နိုင်ငံတွင်းမှာလည်း73စီစေဝါနဲ့အခြေခံစစ်နေရခါရှာပါမှုနဲ့ရင်ဆိုင်နေရပါတယ်။ဝါရှင်တန်ကအမေရိကတိုက်နိုင်ငံများအဖွဲ့ရဲ့ဌာနချုပ်မှကျင်းပတဲ့တန်တမန်နေရဲ့ဆွေးနွေးပွဲမှာတော့အကြမ်းဖျင်းအဖြစ်အုပ်စုနှစ်ခု꿰ခဲ့ပါဗျ။ဗင်နီဇွဲလားနိုင်ငံကအကြမ်းဖက်မှုတွေကိုအဆုံးသတ်နိုင်ဖို့တခုတည်းသောနိလန့်ကနိုင်ငံတကာကရောဒေသတွင်းကရောဂျားဝင်ဆောင်ရွက်ရမယ်လို့တချို့ကပြောဆိုပြီးတခြားတစ်ဖက်ကတော့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ပိုင်ခွင့်မရှိဘူးလို့ပြောဆိုကြတာပါ။အမေရိကန်နိုင်ငံခြားရေးဌာနရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးတွမ်ရှန်နန်ကတော့ဂျာနီသဘောထားရက်တည်ပါတယ်။ဗင်နီဇွဲလားသမ္မတကတော့ဗင်နီဇွဲလားနိုင်ငံရဲ့အချုပ်အခြာအနာကိုထိပါစေဖို့အမေရိကန်တို့ဦးစီးလုပ်နေတာလို့သုံးနှုန်းပြောဆိုပြီးဒါကိုစန့်ကျင်တဲ့အနေနဲ့အမေရိကတိုက်နိုင်ငံများအဖွဲ့ OAS ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုလိုက်ပါတယ်ရှင
်။ VOA မိန်းကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကမ္ဘာမှာအကျံဖက်ဝါရမကြုံဘူးလားကိုကြီးထွားလာနေပြီးအကျံဖက်ဝါရီရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ထဲကမ္ဘာစီးပွားရေးမှာ 14.3 ထရီလီယံထိခိုက်နေတာခဲ့ရတဲ့အကြောင်းအခုနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်ငင်းကြီးအညွှန်းငင်းကဖော်ပြလိုက်ပါတယ်။ကျံဖက်မှုတွေကြောင့်အမေရိကန်တနင်္ဂနွေနေ့မှာ 2.5 ထရီလီယံအထိနှစ်နာခဲ့တာပါ။ကမ္ဘာပေါ်ကပြည်ပကတ်တွေလုံခြုံရေးပြဿနာတွေကိုအလေးထားဖော်ပြထားတဲ့အညွှန်းငင်းမှာတော့အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကဒေသကအကျံဖက်ဝါရနဲ့ပြည်ပကတ်တွေကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်တွင်းကမ္ဘာငင်းကြီးရေယိုယွန်းလာကြောင်းဖော်ပြထားပါတယ်။ငင်းငင်းရွရွံ့ချဆင်လာတဲ့အတွက်ဒုတိယကမ္ဘာစစ်နောက်ပိုင်းပေါ်ပေါက်လာတဲ့ကမ္ဘာတဝန်းကရေရှည်ဖွံ့ဖြိုးတိုးတက်မှုတွေကိုထိခိုက်စေတယ်လို့လည်းထောက်ပြထားတာပါ။အကျံဖက်ဝါရီတွေရဲ့လောက်ရက်တွေဟာ2011ခုနှစ်ကစလို့30နီးပါးတိုးလာကြောင်းလည်းဖော်ပြထားပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD အဖွဲ့ဝင်35နိုင်ငံမှာ2009ခုနှစ်ကစလို့အကျံဖက်ဝါရီတွေရဲ့လက်ချက်ကြောင့်သေဆုံးမှုနှုန်းဟာရာခိုင်နှုန်း900ကျော်ထိရှိခဲ့တယ်လို့လည်းပြောဆိုထားပါတယ်။ဒိမတ်ဆွေရင်ပြင်သစ်နဲ့တူရကီနိုင်ငံတွေပါဝင် OECD ဖွဲ့ဝင်23နိုင်ငံဆိုရင်လည်းပြီးခဲ့တဲ့နှစ်ထဲအကျံဖက်ဝါရီရဲ့လက်ချက်နဲ့သေဆုံးမှုတွေကြုံခဲ့ရတယ်လို့ဖော်ပြထားတာပါ။အမေရိကန်ပြည်တော်စုကတော့အဆင့်17ဆင့်ရော့ချပြီးဖွံ့ဖြိုးတဲ့နိုင်ငံတွေထဲမှာအနေဆုံးစီးဝင်ဖြစ်ခဲ့ပါတယ်။နိုင်ငံပေါင်း163နိုင်ငံကအခြေအနေတွေကိုလေ့လာပြုစုထားတဲ့အစီရင်ခံစာမှာမြန်မာနိုင်ငံကအဆင့်104မှာရှိခဲ့ပါတယ်။မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အယက်သားအစိုးရတည်းကတက်လာခဲ့ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေဒီတိုးတက်လာပြီမလဲတန်ဟန်သားဒေသတွေမှာလက်နက်ကန်ပြုတ်ကတ်တွေရှိနေစေဖြစ်တာကြောင့်အာရှပစိဖိတ်ဒေသနိုင်ငံပေါင်း19နိုင်ငံနဲ့ငြိမ်းချမ်းရေးအစဉ်တန်း15နေရာမှာသတ်မှတ်ခံခဲ့ရပါတယ
်။ဖိလစ်ပိုင်တောင်ပိုင်းမာရာဝီမြို့က IS အစွန်းရောက်ဖွဲ့နဲ့ဆက်ဆက်လှုပ်ရှားနေတဲ့အကြမ်းဖက်သမားတွေကိုလေကြောင်းခံနေပြစ်မှတ်ထားတိုက်ခိုက်မှုအတွင်မှားယွင်းပစ်ခတ်တာကြောင့်ဖိလစ်ပိုင်တပ်ဖွဲ့ဝင်10ဦးသေဆုံးပြီး9ဦးထဏ်ရာရသွားတယ်လို့ဖိလစ်ပိုင်စစ်ဖက်ကဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်။အကျံဖက်သမားတွေတရှိရာကိုတိတိကျကျမပေးနိုင်တာကြောင့်ကိုလူကိုပြန်ပြစ်မိရတာဖြစ်သွားတာလို့ကာကွယ်ဝင်ကြီးကသတင်းထောက်တွေကိုပြောပါတယ်ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေနဲ့စစ်သွေးကြတွေမြေပြင်မှာရင်ဆိုင်တိုက်နေချိန်အတော်အတွင်းလေကြောင်းကနေအချိန်ချင်းပစ်ကူပေးခဲ့ရာကနေတပ်ဖွဲ့ဝင်အချင်းချင်းမှားယွင်းပစ်ခတ်မိတာပါဖိလစ်ပိုင်နိုင်ငံက IS ခေါင်းဆောင်ဆိုသူအစ်စနီလွန်ဟာပီလွန်ကိုလွန်ကျွန်ရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးဖို့ကြိုးစားရာကနေလွန်ခဲ့တဲ့သတင်းပတ်အတွင်းထဲကမာရာဝီမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။အကြမ်းဖက်သမားတွေကမာရာဝီမြို့အစိပ်ပိုင်းတချို့ကိုသိမ်းပိုက်ထားသလိုတရားခံတွေကိုလည်းဖမ်းဆီးထားပါတယ်ရှင်။
တီယူဆူရကနိုင်ငံပိုင်လုပ်ငန်းတွေကိုကာကွယ်ဖို့ကြိုးပမ်းနေလို့စီးပွားဆိုင်ရာဥပဒေတွေကိုရှော့ပေါက်ပေးပြီးပြပကရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်မှုတီယူခေါင်းဆောင်တွေစူးစမ်းနေတဲ့အချိန်မှာပဲဥရောပနဲ့သဘောထားကွဲဆွဲရေးလည်းပေါ်ပေါက်နေပါတယ်။ဂျာမနီနိုင်ငံဘာလင်မှာရောက်နေတဲ့တရုတ်ဝန်ကြီးချုပ်လီကက်ချင်းကတော့လွတ်လပ်တဲ့ကုန်သွယ်မှုတွေရင်းနှီးမြှုပ်နှံမှုတွေကိုမြင့်တင်နေအောင်ပူးပေါင်းဆောင်ရွက်ဖို့မနေ့ကပဲတိုက်တွန်းခဲ့တာပါ။ကျင်းမှာပဲတရုတ်နိုင်ငံမှာရှိတဲ့ဥရောပစီးပွားရေးလုပ်ငန်းရှင်များအသင်းကတော့ပြပကရင်းနှီးမြှုပ်နှံသူတွေပေါ်ခွဲခြားဆက်ဆံမှုတွေပေါ်စိုးရိမ်မှုတွေကိုပြောဆိုခဲ့တယ်လို့ဥရောပအခြေစိုက်ကုမ္ပဏီတွေရဲ့ရင်းနှီးမြှုပ်နှံမှုတွေအားနည်းနေတာတွေကိုလည်းထောက်ပြခဲ့ပါတယ်
။အမေရိကန်အာကာသအေဂျင်စီ NASA ကနောက်နှစ်အတွင်းနေပါလ်အတွင်းကိုအာကာသယာဉ်တစ်စင်းလွှတ်တင်မယ်လို့ကြေညာလိုက်ပါတယ်။ Parker Space အာကာသယာဉ်ကနေအောင်ကြီးရဲ့လှုပ်ရှားမှုအချက်လက်တွေကိုစုဆောင်ရယူမှာဖြစ်ပြီးဒီအချက်လက်တွေကအာကာသထဲကရာသီဥတုအဖြစ်အပျက်တွေကမြေကမ္ဘာကိုဘယ်လိုသက်ရောက်တယ်လဲဆိုတဲ့အပေါ်ပို့ပြီးတော့ရှင်းလင်းလာစေနိုင်ပါတယ်။နေရဲ့မျက်နှာပြင်နဲ့မိုင်ပေါင်း၄သန်းအကွာအထိဒီအာကာသယာဉ်ရောက်ရှိမှာဖြစ်ပြီးဒီအကွာဝေးဟာဆိုရင်လည်းအရင်အာကာသယာဉ်တွေတွားရောက်နိုင်ခဲ့တာတဲ့ရှစ်ဆပို့ပြီးတော့နေနဲ့နီးကပ်တာဖြစ်ပါတယ်။နေနဲ့အနည်းဆုံးနေရာမှာတော့အာကာသယာဉ်ရဲ့7စင်တီမီတာထူတဲ့နေအောင်ကြီးအကာအကွယ်ကအပူချိန်1300ဒီဂရီစင်တီဂရိတ်ကိုခန့်နိုင်ရရှိဖို့လိုအပ်မှာဖြစ်ပါတယ်ရှင်။ Direct from Washington The
Voice of America VOA ကောင်းလို့ဦးနဲ့မတင်ခင်ထိုက်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတော့ပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့2016ခုနှစ်အတွင်းမှာကမ္ဘာငင်းချင်းအပါဝင် American ပြည်အောင်စုမှလည်းငင်းချင်းတီတီတတ်တတ်ကြားဆင်းတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။2016ခုနှစ်အတွင်းနိုင်ငံတော်တော်များများမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေစံချိန်တင်အောင်တိုးလာခဲ့တယ်လို့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ Global Peace Index ကမ္ဘာတဝန်းငြိမ်းချမ်းရေးမှတ်တမ်းတင်တဲ့အညွှန်းကိမ်းမှာဖော်ပြလိုက်ပါတယ်။အမေရိကန်ပြည်အောင်စုမှာတော့လွန်ခဲ့တဲ့9နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ငြိမ်းချမ်းမှုရော့ကျတဲ့အဖြစ်ကိုကြုံတွေ့နေရတယ်လို့ပြောပါတယ်။ VOA သတင်းတောက် Jesus Man Uni ကသတင်းပေးပို့ထားတာကိုဒေါ်ခင်စိုးဝင်းကပြပြပေးပါလိမ့်မယ်။
Global Peace Index ကမ္ဘာတဝန်းငြိမ်းချမ်းရေးမှတ်တမ်းတင်တဲ့အစီရင်ခံစာဟာပဋိပက္ခဖြစ်ပွားနေတဲ့နိုင်ငံတွေရဲ့အဆင့်ကိုမှတ်တမ်းတင်ထားတယ်လို့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကြောင့်ကမ္ဘာစီးပွားရေးမှာဒေါ်လာတန်ပေါင်း 14.3 ထရီလီယံမြင့်နာဆုံးရှုံးခဲ့ရတာကိုဖော်ပြထားပါတယ်American ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းမှာအကြမ်းဖက်တိုက်ခိုက်မှုတွေမတည်ငြိမ်မှုတွေအစိုးရတွေအပေါ်မကျေနပ်လို့ဒေါသထွက်ရုံရင်းဆန်ခတ်မှုတွေကြောင့်တည်ဆုံနေတဲ့ရုပ်အလောင်းတွေဟာမရေမတွက်နိုင်အောင်များပြားခဲ့ပြီးတော့မနှစ်ကတစ်နှစ်ထဲမှာပဲစီးပွားရေးအရာလဲဒေါ်လာတန်ပေါင်းထရီလီယံတွေနဲ့ချီပြီးဆုံးရှုံးနစ်နာခဲ့ရပါတယ်ကမ္ဘာငြိမ်းချမ်းရေးဟာ2016ခုနှစ်မှာမဆိုးသလောက်တိုးတက်မှုရှိခဲ့တယ်ဆိုပေမဲ့ပဋိပက္ခတွေကြောင့်ဆယ်နှစ်ဆက်တိုက်ဆိုသလိုငြိမ်းချမ်းမှုယိုယွင်းလာတာတွေ့ရတယ်လို့ကမ္ဘာငြိမ်းချမ်းရေးအညွှန်းကိန်းအစီရင်ခံစာကမှတ်တမ်းတင်ထားပါတယ်။ကမ္ဘာနိုင်ငံတွေရဲ့ပဋိပက္ခတွေနဲ့လူမျိုးရေးအခြေအနေအဆင့်ဆင့်ကိုနှစ်စဉ်မှတ်တမ်းပြုစုပြီးတော့အစီရင်ခံစာထုတ်ပြန်နေတာဖြစ်တယ်လို့စီးပွားရေးနဲ့ငြိမ်းချမ်းရေးသုတေသနဌာနရဲ့ညွှန်ကြားရေးမှူးMichelle Breslauer ကပြောပါတယ
်။ကမ္ဘာတဝန်းငြိမ်းချမ်းရေးဟာအခုအချိန်မှာတိုးတက်လာတဲ့ဆိုပေမဲ့ဥပမာဒီအမေရိကန်ပြည်ထောင်စုမှာငြိမ်းချမ်းမှုကျဆင်းလာတာကိုတွေ့ရပါတယ်။အရှေ့လယ်ပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းမှာလည်းငြိမ်းချမ်းမှုကဆက်ပြီးတော့ယိုယွင်းနေတာပါ။ငြိမ်းချမ်းမှုအရှိဆုံးနိုင်ငံတွေနဲ့မငြိမ်းချမ်းဆုံးနိုင်ငံတွေအကြားမညီမျှမှုအဆင့်ကပိုတိုးလာတာကိုတွေ့ရပါတယ်။ဆိုလိုတာကတော့ကမ္ဘာတဝန်းငြိမ်းချမ်းမှုကွာဟချက်ကအတော်လေးကျေပြန့်နေတဲ့သဘောပါပဲရှင့်
။2016ခုနှစ်က American သမ္မတရွေးကောက်ပြီးပြီးကြတဲ့ကောနိုင်ငံရေးအမြင်ကွဲပြားမှုတွေရဲတပ်ဖွဲ့ဝင်တွေပါဝင်ပတ်သက်ခဲ့တဲ့တည်ဆုံမှုတွေကြောင့်ဖြစ်ပေါ်နေတဲ့တင်းမာမှုတွေနောက်လူသတ်မှုတွေအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်အပျက်တွေကြောင့်မလို့ American တခွင်ငြိမ်းချမ်းမှုကျဆင်းနေတာဖြစ်တယ်လို့Michelle Breslauer ကတုံ့တပ်ပါတယ
် The US fell by 11 places it's now
တကယ်တော့ American ပြည်အတွင်းပြည်ပကတွေကိုတုံ့တက်ချက်အရငြိမ်းချမ်းမှုအဆင့်ဟာအခု163အနက်မှာ114ဖြစ်သွားပြီးတော့17ဆင့်ရော့ကျသွားတာဖြစ်ပါတယ်American လူပအောင်တိုင်ဝမ်ကြားမှာနိုင်ငံရေးအမြင်ကွဲပြားမှုတွေဆန္ဒပြတာတွေနောက်ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ကင်တွယ်မှုတွေကြောင့်လူမဲတွေကိုအကာအကွယ်ပေးဖို့ဆန္ဒပြမှုတွေကြေကြေပြန့်ပြန့်ဖြစ်နေတာတွေကြောင့်လည်းငြိမ်းချမ်းမှုအဆင့်လျော့ကျခဲ့တာဖြစ်ပါတယ်
နိုင်ငံ23နိုင်ငံမှာတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေမှတ်တမ်းတင်ရလောက်အောင်တိုးလာတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဒီအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဥရောပတခွင်ကတော့အငြင်းကြဆုံးအခြေအနေမှာရှိနေတယ်ဆိုပေမဲ့လည်းပြင်သစ်ဘယ်လ်ဂျီယမ်နဲ့ဗြိတိန်နိုင်ငံတွေမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံခဲ့ရတာတွေရှိတာကြောင့်တည်တာတဲ့ရိုက်ခတ်မှုတွေရှိပါတယ်။ Syria နိုင်ငံကတော့ငါးနှစ်ဆက်တိုက်ဆိုသလိုမငြင်းကြဆုံးနိုင်ငံအဆင့်အဖြစ်နဲ့ရပ်တည်နေဆဲဖြစ်ပါတယ်။မြန်မာနိုင်ငံကတော့အာရှနဲ့ပစိဖိတ်ဒေသတခွင်း19နိုင်ငံအနက်ငြိမ်းချမ်းမှုအဆင့်15မှာရှိနေပြီးတော့ ကမ္ဘာတဝန်းအနေနဲ့တော့နိုင်ငံ163နိုင်ငံအနေနဲ့အဆင့်104မှာမှတ်တမ်းတင်ခံရပါတယ်2015ခုနှစ်ရွေးကောက်ပွဲအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အရက်သားအစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းအကြမ်းဖက်ဆန္ဒပြတာတွေလျော့ပါသွားသလိုနိုင်ငံရေးအရာအထက်လျောက်တည်ငြိမ်လာခဲ့ပြီးမြေတိုင်းရင်းသားဒေသတွေမှာစစ်တပ်နဲ့တိုင်းရင်းလက်နက်ကိုင်တွေအကြားတိုက်ခိုက်မှုတွေကတော့ရှိနေသေးပါပဲလို့ American အခြေစိုက်ကမ္ဘာတဝန်းငြိမ်းချမ်းရေးနဲ့စီးပွားရေးသုတေသနဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
တကယ်ဆိုရင်တင်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုရာတိုက်ခိုက်ခဲ့ပေမဲ့မြန်မာနိုင်ငံမှာလူအသေးပြောက်လုံးဝမရှိခဲ့တဲ့အကြောင်းတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံအနောက်ချမ်းဒေသတွေမှာဒီသတင်းပတ်အတွင်းတိုက်ခိုက်ခဲ့တဲ့အင်အားပြင်းဆိုင်ကလုန်းမိုရာကြောင့်ထိခိုက်ပျက်စီးမှုတွေများပေမဲ့လူအသေးပြောက်မရှိတဲ့အကြောင်းလူမှုဝန်ထမ်းကေဇင်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံလိုပဲမုန်တိုင်းတံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ချမ်းဒေသတွေမှာတော့လူသေဆုံးတာတွေနဲ့ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပြီးတော့နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းမုန်တိုင်းတံဆူဆူရွရွခံခဲ့ရပါတယ်ပြည်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ပီထွေကပြောပြပေးပါမယ
်အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုရာဟာပြီးခဲ့တဲ့တနင်္လာနေ့အင်္ဂါနေ့တွေတုန်းကမြန်မာနိုင်ငံအနောက်ချမ်းဒေသတချို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တာပါရခိုင်ပြည်နယ်ရှမ်းပြည်နယ်မကွေးတိုင်းအရာရီတိုင်းတို့မှာထိခိုက်ပျက်စီးမှုတွေအများအပြားရှိခဲ့ပါတယ်တံမလဲမုန်တိုင်းကြိုတင်သတိပေးချက်တွေနဲ့ကြိုတင်ပြင်ဆင်မှုတွေရှိခဲ့တာကြောင့်ပျက်စီးဆုံးရှုံးမှုများပေမဲ့လူအသေးပြောက်တော့မရှိဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ
်ကျွန်တော်ကမုန်တိုင်းဆိုတာကြိုသတိသိရတဲ့အတွက်ကြောင့်ကျွန်တော်ကြိုပြီးတော့ပြည်သူတွေကိုသတိပေးတယ်ဒါကြောင့်တယောက်မှတည်ဆုံးမှုမရှိဘူး။ तू ကငုံတိုင်းဆိုလို့ရှိရင်ဘယ်လိုနေထိုင်ရမလဲဆိုတော့သူတွေကသိသွားပြီ။သိသွားတော့အပြင်မထွက်နဲ့ဆိုမထွက်ဘူး။အစားအုပ်ခိုင်မာတဲ့နေရာမှာနေဆိုသူတို့ကတခါလေသူတို့အိမ်မခိုင်ဘူးဆိုဘေးကအိမ်ကိုခိုင်ပြေးတာ။ပြီးအဲ့လိုနေတာအဲ့ဒီသဘောမျိုးကြီးပေါ့ပြည်သူရဲ့ awareness ကတော့အရန်ပေါ်ပေါ်လွင်လွင်ကြီးကိုသိကြတာဖြစ်သွားတာတက်ကကျွန်တော်တို့တက်တာအသက်ကျဲပေါ့နော်
။မူရာမုန်တိုင်းတံကိုရခိုင်ပြည်နယ်မှာတော့ဆိုးဝါးဆုံးခံခဲ့ရတာပါ။မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုပမာဏခန့်မှန်းချီကိုတော့ဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါတယ်
။ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့တွက်ရင်တော့မောင်နှောဘက်မှာဟိုပဲအကြမ်းင်းရတော့1ဘီလီယံလောက်ရှိတယ်မောင်နှောတစ်ခုရဲ့ဟိုပဲ။ကျန်တာတွေကတော့အားလုံးပေါင်းလိုက်လို့ရှိရင်ကျန်တဲ့နေရာတွေမှာမောင်နှောအပြင်ကို5ဘီလီယံကျော်လောက်ရှိတယ်။ဆိုတော့အားလုံးပေါင်းဆို6လောက်ရှိတယ်ဒါမှန်းတာနော်။ဒါပေမဲ့မတိကျသေးဘူး။အတိအကျစင်ရင်မထွက်သေးဘူး။မကွေးစကိုင်းပဲအခြေအနေကလည်းရှိတယ်ဒါပေမဲ့လုံးဝအတိအကျစင်တော့မရဘူးကျွန်တော်တို့ကလည်းဆိုကျွန်တော်တို့ဌာနကနေပြီးတော့အဲ့ဒီမှာအခုတွားပြီးတော့ကယ်ဆယ်ရေးလုပ်ငန်းနေတော့သူတို့လုပ်နေကြတယ်အဲ့ဒီစင်ရင်ဒီညက်နေစင်တော့အကုန်ရပြီကျွန်တော်တို့ကနဦးစင်ရင်နေရဆိုလို့ရှိရင်တော့ချင်းတို့မကွေးတို့အေရာတို့မှဖြစ်တယ်ချင်းဆိုလို့ရှိရင်မြေပြိုမှုတွေဖြစ်တယ်အိမ်လုံး20လောက်မြေပြိုတယ်ဟာခါမှလေဟိုအိမ်လုံး20လောက်ပါသွားတယ်နောက်တစ်ခါအဲ့မကွေးမှဆိုရင်6မှာဒီကတော့အိမ်၈လုံး၉လုံးပေါ့အဲ့ဒါကနဦးတင်းနေရကွာအဲ့လောက်ရှိနေပြီအေယာဝတီမှာလည်းဟိုမော်ဒမိုင်းကျွန်းဆိုလို့ရှိရင်အိမ်၁၀လုံးထိခိုက်မှုရှိတယ်ပေါ့နော်အဲ့ဒါမျိုးတင်းနေရှိတယ်ဒါပေမဲ့အနုစိတ်ဆိုရင်ကတော့ဒီညနေတောင်းမှကျွန်တော်တို့ရမယ
်ဘုံလိုက်တဲ့တင်ဒေတာတွေမှာလူကယ်ပြန်ဝင်ကြီးဌာနအနေနဲ့ပြည်နယ်အစိုးရတွေနဲ့ပူးပေါင်းပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နေတယ်လို့လည်းဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်အကုန်လုံးဒုက္ခတွေရောက်ပြီးတော့စခန်းတွေရောက်သွားတာမရှိဘူးဆိုတော့ကိုယ့်မှာကိုယ်ပဲအဲ့လိုပဲဒီမို့အမိုးလန်သွားတဲ့လူကလည်းနီးရလေးမှစုနေတယ်စခန်းရည်လိုဖြစ်မသွားဘူးစခန်းလိုဖြစ်သွားတာစစ်တေမနှစ်နေရာပဲတွေ့တယ်တနေရာမှာခုံကြီးချောင်းတွေမှာခဏပါတော့နေရတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာတွေမှာလည်း9ရက်စာရိတ်ခါဖို့အကုန်လိုက်ပေးခဲ့ပြီနှစ်နေရာပဲတွေ့ခဲ့တယ်အဲ့တော့ကျန်တဲ့နေရာတွေမှာတော့သူ့အိမ်နဲ့သူတွေကြီးပဲသူ့နေရာနဲ့သူတွေကြီးပဲဒါမှမဟုတ်နီးစပ်ရလေးတွေမှာသူတို့ပူးပေါင်းနေကြတယ်ပေါ့ဒါပေမဲ့ဒီပြန်ပြီးတော့လုပ်တဲ့လုပ်ငန်းတွေကလည်းချက်ချင်းကျွန်တော်ကထောက်ပံ့ကြီးတွေလိုက်ပေးနေတဲ့အတွက်ကြောင့်ချက်ချင်းမူချက်ချင်းပြန်ပြီးတော့အစ်စ်တွေမူပြန်လောက်တာရှိနေပြီဆိုတော့အဆင်ပြေပါတယ်ဟိုကဲ့မနေရလဲဘယ်လိုဖြစ်လဲဆိုပြက်တာတော့ပြက်ပြီမယ်သူတို့လည်းအဲ့လိုပဲဟိုဆူဆူဆူဆူပြီးတော့ပေါင်းပြီးတော့နေကြတယ်ဒီကဲ့မနေတော့ကျွန်တော်ကဒီနေ့ဆိုရင်အပိသက်ကျွန်တော်ကစီစစ်ပြီးသွားမယ်တကယ်ဖြစ်ပြက်တာဟာပေါ့နော်ဘယ်နှခုပြူသွားတယ်ဘယ်နှခုကတော့တဝက်လန်သွားတယ်စသဖြင့်အဲ့လိုမျိုးတွေရှိတာ
မြန်မာနိုင်ငံလိုပဲမုန်တိုင်းတံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ဒေသတချို့မှာတော့သေဆုံးသူ6ဦးထက်မနည်းရှိပြီးလူ90လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်မုန်တိုင်းကြောင့်ဒီမြန်မာဘင်္ဂလားဒေ့ရှ်နယ်ဆက်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပို့ပြီးတော့ဒုက္ခရောက်ခဲ့ကြတာပါမုန်တိုင်းကြောင့်ကျမအိမ်ပြတ်သွားပြီးမိုးတွေလည်းလွတ်ထွက်ကုန်ပါတယ်နေစရာလုံးဝမရှိတော့ပါဘူးဒီနေရာမှာစားစရာအကူအညီတချို့လာတောင်းယူတာပါလို့ဒုက္ခသည်အဖွဲ့အစည်းတူပြောသွားတာပါထိခိုက်ဒဏ်ရာရတဲ့ဒုက္ခသည်တွေလည်းအများအပြားရှိခဲ့ပါတယ
်
ပုံလေးတဲ့ကြောင့်ကျွန်တော်အိမ်ပြတ်သွားပြီးတော့သားနဲ့သမီးနဲ့ဒဏ်ရာရပါတယ်အခုသူတို့ကစိတ်ယုံပါပါ ခေါမိုးကကျွန်တော်ရေဘက်ပေါ်ကိုကျလာလို့ကျွန်တော်လည်းဒဏ်ရာရပါတယ်အခုစေတောက်နေရပါတယ်အိမ်ပြန်ပြင်ဖို့ငွေမရှိတယ်လို့စားစရာလည်းမရှိပါဘူးလို့ရိုဟင်ဂျာဒုက္ခသည်အမျိုးသားတို့ကပြောသွားတာပါမော်ရာဆိုင်ကလုံးမုန်တိုင်းဟာကုန်းတွင်းဘက်ကိုဝင်ရောက်လာပြီးတဲ့နောက်အပြော့သွားခဲ့ပြီးတော့ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးရေချိန်3လမှာကနေ6လမှာအထိရွာသွန်းပြီးတောင်ထူထက်ထက်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာတော့မိုးရေချိန်တပေခန့်အထိရှိခဲ့ပါတယ်။တရီလင်္ကာနိုင်ငံမှာတော့မုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေနဲ့မြေပြိုမှုတွေဖြစ်ခဲ့ပြီးသေဆုံးသူရာနဲ့ရှိခဲ့တယ်လို့အိန္ဒိယနိုင်ငံမှာလည်းသေဆုံးသူအများပြားရှိခဲ့ပါတယ်ရှင်
။ Mac Computer တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့21ရာစုပင်လုံဒုတိယနီလာခံနဲ့ပတ်သက်ပြီးတော့ SNLD အဖွဲ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတင်ဆက်ပေးကြပါမယ်။မေလ24ရက်နေ့ကနေ29ရက်နေ့ထိကျင်းပပြီးစီးသွားတဲ့ပြည်အောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံညီလာခံရလဒ်နဲ့ပတ်သက်ပြီးတော့ SNLD လို့ခေါ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ညီလာခံကနေချမှတ်တဲ့အချက်ပေါင်း38ချက်ပါဝင်တဲ့ပြည်အောင်စုသဘောတူညီချက်ဟာတိုင်းသားတွေရဲ့ဘုံသဘောတူညီချက်မပါရှိသလိုနိုင်ငံတော်မှာမြည်သည့်အခါမှာခွဲမထွက်ရဆိုတဲ့အချက်ကိုမထည့်သွင်းသင့်ဘူးဆိုပြီးတော့ SNLD ကောင်းဆောင်တွေကပြောပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ27ရာစုပင်လုံညီလာခံကနေချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုသဘောတူလက်မှတ်ရေးသိုးတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ SNLD ပြောခွင့်ရဆိုင်းလက်ကပြောပါတယ်အချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူညီချက်တွေဟာတိုင်းသားတွေရဲ့ပုံသဘောတူညီမှုမကျသေးဘဲလက်မှတ်ရေးသိုးတဲ့ဖြစ်စဉ်ဟာငြင်းချမ်းရေးဖော်ဆောင်မှုတွေအယုံကြည်နည်းလာစေတယ်လို့ SNLD ပြောခွင့်ရဆိုင်းလက်ကဆက်ပြောပါတယ
်နိုင်ငံရေးပါတီအစုအဖွဲ့မှဆိုလို့ရှိရင်ဘာတစ်ခုမှသူသဘောတူညီချက်မကျပါဘူးတစ်ခွက်နဲ့တစ်ခွက်အပြန်အလှန်ငင်းခုံရင်းတဲ့အချိန်ပုံသွားတာပဲဖတ်ပြနေအားလုံးကသဘောထားကြတဲ့ဘုံသဘောတူညီချက်တစ်ခုမှမရသေးပဲနဲ့နိုင်ငံပါတီအစုအဖွဲ့တွေကတယောက်နှစ်ယောက်ကိုကိုစားပြုနေတဲ့လက်မှတ်ထိုးခိုင်းလိုက်တဲ့အနေအထားမျိုးဟာမူပေါင်းကြော်ပြီးလုပ်နေသလားဆိုတာလည်းအဲဒါတကယ်ဖြစ်စရာရှိတယ်ပေါ့နော်အဲ့လိုပုံမျိုးနဲ့ဆက်သွားမယ်ဆိုလို့ရှိရင်နောက်မှာတန်စီရဲ့သွားနေတဲ့လမ်းကြောင်းဟာပို့ပြီးတော့မှတံမိုးနဲလာမယ်ယုံကြည်နေနဲလာမယ်ဆိုလို့ရှိရင်ငင်းတိုင်းလမ်းကြောင်းကိုထိခိုက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
27ရာစုပင်လုံညီလာခံဒုတိယကြိမ်အစည်းအဝေးမှာနိုင်ငံရေးကဏ္ဍအစုအဖွဲ့လိုက်ဆွေးနွေးတဲ့အချက်ထဲမှာထည့်တွင်ထားတဲ့နိုင်ငံတော်၏နိုင်မြေပိုင်းခြားမှုတို့များသည့်နိုင်ငံတော်မှမြေတိခါမှခွဲမဆွဲရဆိုတဲ့အချက်ကိုမထည့်သွင်းသေးဘူးလို့ဆိုင်းလက်ကပြောပါရယ်
။ကြောင်စည်းတဲ့အနေပေါ့နော်။ဘယ်တော့ခါမှခွဲမထွက်ရဆိုတဲ့သကလုံးကိုအခြေခံမူမှထည့်လိုက်ခြင်းအဖြစ်1940ခုပင်လုံကတိကဝတ်ကိုကျော်လွန်ရန်ရောက်တယ်။နံပါတ်1အခုငင်းကြိုင်းလုပ်ငန်းရှင်ကိုကြိခိုက်စီမယ်။ဒါဖြစ်လို့လည်းကျွန်တော်အခုငင်းကြိုင်းလုပ်ငန်းရှင်ကြွားနေတဲ့ကာလမှာ NPA နောက်ကြောင်းတဲကိုဝင်ရောက်မလာသေးတဲ့တိုင်းနာဖွဲ့ပြီးအနေကျန်သေးတယ်။သူတို့တွေဒီထဲကိုပါဝင်လာဖို့အတွက်ကိုအဟံတန်းဖြစ်စီမယ်။ခွဲမထွက်ခြင်းလို့ကိုပေါင်းပြီးခြင်းလို့ကိုလာတောင်းတဲ့လူကိုဘယ်တော့မှခွဲမထွက်ပါနဲ့ကွာထပ်ပြောလိုက်တာအဖြစ်ခွဲထွက်ခြင်းအောင်တတိပေးလိုက်တာနဲ့များသူနေမလားဆိုဒီမှာအဲ့ဒီဆိုရင်ချက်ကြောင့်မို့လို့ကျွန်တော်တို့ကဒါကိုမဆက်သွင်းနိုင်ပါဘူးလို့ပြောရတာပါ။
နောက်ဆက်တဲ့ရာစုပင်လုံညီလာခံတွင်တမတော်လှုပ်တော်အစိုးရနိုင်ငံရေးပါတီတိုင်းရင်းသားလက်နက်ကိုင်အဖွဲ့လူသူအခြေပြုအဖွဲ့ကိုယ်စားလှယ်အဖွဲ့တွေပါဝင်နေတဲ့ဆိုပေမဲ့ကိုစားပြုမှုမှာအားနည်းနေသေးတယ်လို့ဆိုင်းလိုက်ကပြောပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမလုပ်ခင်မှာနိုင်ငံရေးစုနေမှုဆိုင်ရာမူပေါင်းကိစ္စအပေါ်ဝင်လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးစုနေပွဲကျင်းပတာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စတွေကိုပြည့်စုံအောင်မလုပ်ပဲပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်ယူလိုက်တဲ့ပုံမှာ NCA နီလန်းရကိုယ်လှယ်မှုရှိနေတယ်လို့ SNLD ကရှုမြင်နေပါတယ်။နစစ်တရာစုပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ UNSC ခေါ်ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့၅ဖွဲ့တက်ရောက်ခြင်းမရှိသလို UWSC ဝါဖွဲ့ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့၇ဖွဲ့ကလည်းအထူးဖိတ်ကြားသူအနေနဲ့တက်ရောက်ခဲ့ပေမဲ့လည်း NC လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိနေပါတယ်။လက်ရှိအစိုးရတမတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငင်းချဲရေးလမ်းစဉ်ကိုပုံဖော်ရမှာအမြင်ကွဲလွဲမှုတွေရှိနေသေးတဲ့အတွက်လုံးလပွေလင်းစာအချိန်ယူဆွေးနွေးရအောင်မယ်လို့မြင်ကြောင်း SNLD ပြောခွင့်ရဆိုင်းလိုက်ကပြောပါတယ
်။အကုန်လုံးရဲ့အချုပ်ကငင်းကြေးတောက်ဖို့အတွက်ကိုလူတိုင်းကဆန္ဒရှိပေမဲ့တက်မလို့အပါဝင်အဖွဲ့ကြီးတော်တော်များများကအစင်သက်မဖြစ်သေးဘူး။တယောက်နဲ့တယောက်ယုံကြည်မှုအားနည်းနေသေးတယ်
။ကျင်းပဖြစ်စည်းသွားတဲ့ညီလာခံရလာရတိုင်းရင်းသားတွေအနေနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာရဲ့။တိုင်းနဲ့ပြည်နယ်အသီးသီးမှာရှိတဲ့အခြားဖွဲ့စည်းတွေလည်းနိုင်ငံရေးဖြစ်စဉ်တွင်ပါဝင်လာနိုင်ခြင်းမရှိသေးတာရဲ့တိုင်းသားလက်နက်ကန်ဖွဲ့တွေအားလုံးပါဝင်နိုင်ခြင်းမရှိသေးသလိုအချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုလက်မှတ်ရေးသိုးတဲ့ကိစ္စဟာတိုင်းသားနိုင်ငံရေးပါတီရဲ့သဘောထားဆန္ဒမပါဘူးလို့လည်းအတန်းတွေပေါ်ထွက်နေပါတယ်ခင်ဗျာ
ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားတာဖြစ်ပါတယ် VOA ကနေကြက်တာရင်းနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် ခုတစ်ခါမှာတော့ဒုက္ခသည်စခန်းတစ်ခုမှာနေအောင်ချီတုံးဆွဲအင်ကိုတုံးပြီးတော့ပန်ပိုးနေတဲ့တဲ့င်းကိုတင်ဆက်ပေးကြပါတယ်ဂျော်ဒန်နိုင်ငံတဲကစီးပွားဒုက္ခသည်ပေါင်း 2,000 လို့ခိုးလုံနေတဲ့ဒုက္ခသည်စခန်းမှာအားကိုးအားထားလောက်တဲ့လျှက်စစ်ဆွဲအင်မရှိခဲ့ပေမဲ့လည်းခုတစ်ခါမှာတော့နေဆွဲအင်နဲ့လင်းထိန်လို့ရနေပါပြီ VOA သတင်းတောက် Faith Lapidus ပေးပို့တဲ့သတင်းကိုနန်းလောင်ကပြပြပေးပါလိမ့်မယ
်ဂျော်ဒန်နိုင်ငံတဲကဇာရတ်ဒုက္ခသည်စခန်းဟာစီးရီးယားဒုက္ခသည်တွေခိုးလုံနေတဲ့ဒုတိယအကြီးဆုံးစခန်းဖြစ်ပါတယ်စခန်းနေသူတွေအဖို့လျှက်စစ်ဆွဲအင်မရှိဘဲနေထိုင်ခဲ့ကြရတာပါIKEA Foundation ကမှတ်တည်တဲ့နေဆွမ်းအင်ကြောင့်ဒုက္ခသည်တွေလက်စစ်ဆွမ်းရနေကြပါပြီ။ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR က Kelly Clement ကအခုလိုပြောပါတယ်
It means the world to refugees that obviously are here in the camp that didn't have access to electricity in a dependable way.
အခုလောက်တည်းလျှက်စစ်ဆွဲရင်မရှိဘဲနေထိုင်နေရတဲ့ဒုက္ခသည်တွေရဲ့ကမ္ဘာကိုဒီနေရာမှာအထင်ရှားတွေ့ရပါတယ်။လုံခြုံရေးအတွက်လိုအပ်တဲ့အလင်းရောင်ညအချိန်အကာအကွယ်ရဖို့နောက်နွေရာသီမှာပန်ကာသုံးပြီးတော့အေးတက်ကလေးရဖို့ဒါမှမဟုတ်ရင်လည်းအေးချမ်းနဲ့ဆောင်းရာသီမှာအနှွေးတက်ရဖို့လျှက်စစ်မိဆိုတာမရှိကြပါဘူး
။ယုံကြည်စိတ်ချရတဲ့စွမ်းအင်ရှိတာဟာလွတ်လပ်မှုရလိုက်တဲ့အသေးပဲဆောင်းတယ်လို့ဒုက္ခသည်တူဦးဖြစ်တဲ့ဖာဟန်နာဇောကအခုလိုပြောပါရယ
်။ဒီမရခင်တော့ကစိတ်ရှိတိုင်းသွားလာလို့မရပါဘူး။နေဝင်ပြီးဆိုတာနဲ့အိမ်ထဲမှာလှောင်ပိတ်ပြီးနေရတော့တာပဲ။အခုတော့လျှက်စစ်မိရပြီမလို့အိမ်ကြီးချင်းတွေစီသွားလေလို့ရပြီ။ညနေခင်းတွေမှာလဲဟိုအိမ်ဒီအိမ်လဲလိုက်တာကြောင့်ကျွန်တော်တို့ပိုးပြီးစိတ်လက်ချမ်းသာနဲ့ပျော်ပျော်ရွှင်ရွှင်ရှိလာကြပါတယ
်ကလေးတွေလည်းယုံမြင်သားများကြည်နိုင်ကြပါပြီဒုက္ခသည်အာနက်စ်အာမက်ကအခုလိုဆိုပါတယ
်အခတလ်ဖတ်အဝလ်ရှီတ်
တလာစာပြောရင်တော့ဥပမာကျောင်းသားတွေပေါ့ကျွန်တော်ကလေးတွေမိအောင်နဲ့စာကြည့်လို့ရပြီနောက်ဒုတိယချက်ကဒီထဲမှာတိတ်ပူတယ်အခုတော့ပန်ကားလေးရှိပြီရေခဲတက်တာတောင်ရှိပြီဗျဒါကြောင့်မလို့ရေးအေးလေးလည်းရတယ်အစားတောက်တွေလည်းမပြတ်အောင်လည်းတင်းထားလို့ရပြီနောက်ပြီးတော့ဝစ်ရှော့ဆက်လည်းရှိနေပြီလေအရင်တော့ဆိုရင်တော့ကျွန်တော်မိမရှော့ဖို့ကျွန်တော်ကရေခတ်ပြရတယ်အခုတော့သူ့အတွက်တိတ်ကိုလွှဲသွားပါပြီ
ဆိုလာပြားတွေတက်စင်ရမှာဒုက္ခတဲ့အယောက်90လောက်ကိုလဲဆိုလာပြားတက်စင်ရေးတင်တန်းပေးပြီးအလုပ်ခန်းနာပေးပါတယ်အခုတော့ဆိုလာပြားတွေဆက်လက်ထင်းသိမ်းဖို့နဲ့လဲပတ်ဖို့အတွက်သူတို့တွေလုပ်ငန်းကျွမ်းကျင်မှုတွေရထားပြီးဖြစ်တဲ့အပြင်ဒုက္ခတဲ့စကန်အပြင်ဖက်မှာလဲအလုပ်ကိုင်းရှာပွေနိုင်ကြပြီဖြစ်ပါတယ်ရှင
်နေ့လောက်ကတင်ဆက်ပေးထားတာဖြစ်ပါတယ်ဒေါက်တာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် VOA American တန်ညဘက်9:00နာရီ10:00အထိမြန်မာဘာသာစီစဉ်နေမှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍဥဟုံခေရဲ့မြန်မာရေးသုံးသပ်ချက်ပြင်တိုင်းရင်းသတင်းလွှာတို့ကိုလည်းနားဆင်ကြဖို့ရှိပါတယ်ဖီဝီကနေကြတာရင်းနေညနေခင်းစီစဉ်လေးကိုဆက်ပြီးတော့ထုံးသွင်းပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုကိုအွန်လွင်ဦးကကြီးညာပေးပါမယ်ရှင်
။တမိုင်းဝင်2015ခုနှစ်ရာသီဥဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သင့်မသင့်ဆုံးဖြတ်ချက်ကိုဒီကနေ့ကြေညာမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဝါရှင်တန်ဒေသဆန်တော်ချင်းကြတာရင်းနေညနေ3:00အချိန်မှာအင်ပီရိုရိုးစ်ဂါဒန်ကနေကြေညာမယ်အကြောင်းမနေ့ညကပဲ Twitter Internet လူမှုကွန်ရက်ကနေသမ္မတထရန့်ပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကတာဝန်ရက်ကွက်မှာမနေ့တုန်းကပြင်းထန်တဲ့ကားဗုံးထောင်တိုက်ခိုက်မှုကြောင့်လူပေါင်း90ထက်မနည်းသေဆုံးပြီး400ယောက်တန်ရာရခဲ့တဲ့ပေါ်အာဖဂန်နိုင်ငံသားတွေဝမ်းနဲ့ပူဆွေးနေပါတယ်။ကဘူးမြို့တော်ကအချက်အချာဝါစီရက်ကွက်ခံရက်ကပောက်ကွက်မှုကြောင့်ဒါဇင်နဲ့ချီရဲ့ကားတွေအနည်းနာကအဆောက်အဦတွေထိခိုက်ပျက်စီးခဲ့တာပါ။ကမ္ဘာမှာအချမ်းဖက်ဝါဒမကြုံမှုလောက်အောင်ကြီးထွားလာနေပြီးအချမ်းဖက်ဝါဒီတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ထဲကမ္ဘာစီးပွားရေးမှာ 14.3 ထရီလီယံအထိထိခိုက်နေနိုင်ခဲ့ရတဲ့အကြောင်းအခုနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာတဝန်းငင်းချင်းအညွန့်ငင်းကဖော်ပြလိုက်ပါတယ်အချမ်းဖက်မှုတွေကြောင့်အမေရိကန်တနင်္ဂနွေနေ့မှာ 2.5 ထရီလီယံအထိနှစ်နာခဲ့တာပါနိုင်ငံပေါင်း163နိုင်ငံကအခြေအနေတွေကိုလေ့လာပြုစုထားတဲ့အစီရင်ခံစာမှာမြန်မာနိုင်ငံကအဆင့်104မှာရှိခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့က IS အစွန်းရောက်အဖွဲ့နဲ့ဆက်ဆက်လှုပ်ရှားနေတဲ့အကြမ်းဖက်သမားတွေကိုလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်မှုအတွင်းမှားယွင်းပစ်ခတ်မှုကြောင့်ဖိလစ်ပိုင်တပ်ဖွဲ့ဝင်10ဦးသေဆုံးပြီး9ဦးဒဏ်ရာရသွားတဲ့အကြောင်းဖိလစ်ပိုင်စစ်တပ်ကဒီကနေ့ကြေညာပါတယ်အကြမ်းဖက်သမားတွေတရှိရနေရာကိုတိတိကျကျမပေးနိုင်တဲ့အကြောင်းကိုလူကိုပြန်ပြစ်မိတဲ့သားဖြစ်သွားတာလို့လည်းကာဝေးဝန်ကြီးကဒိန်းတောက်တွေကိုပြောဆိုခဲ့ပါတယ
်တင်းကြီးချုပ်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာပါဒီညနေတွဲစီစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျက်ဆင်သွေးဖြစ်ပါတယ်ကျမအီတန်စမရှင်View American တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိလိုင်းဒိုမီတာ24-25.50 MHz ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.